ဖွဲ့စည်းတဲ့သဘောတမဟုတ်ဒုက္ခရိုင်းကယောစီစိတ်ဝင်နေတဲ့သဘောဖြစ်တယ်။ကျန်တဲ့သုံးပါးတပါးတော်၎င်းနှစ်ပါးတော်၎င်းသုံးပါးလုံးတော်၎င်းမထင်ရှားခဲ့ရင်ထိုအဘဒကိုလည်းကိုယ်ကိုယ်နဲ့မပေါ်ခဲ့ဘူးဆိုရင်ဘာလို့ ਆ မလဲ။တွန်းကန်တဲ့သဘောနဲ့မာတဲ့သဘောနှစ်ခုကိုဥစားပေးပြီးရှုကြည့်ပါ။တွန်းကန်တဲ့သဘောနဲ့မာတဲ့သဘောနှစ်ခုကိုဥစားပေးပြီးရှုလိုက်ရင်လည်းထ ယောဂလကလေးတွေမြင်တဲ့အပိုင်းကိုညှို့ထားပါတယ်ယောဂလကလေးမမြင်ခင်ကုလိုအပိုင်းမှာယောစီးတဲ့သဘောကရှုလို့ရတာတိတ်ထင်ရှားတယ်လို့ယောဂညံမှာဒါပြင်းတဲ့ယောဂလကလေးတွေကအလွန်သိငယ်တော့သိငယ်တဲ့ယောဂလကလေးတွေကိုမြင်တွေ့နေတဲ့အချိန်ကဒီယောဂလတခုတခုအတွင်းမှာပထဝီအာဘောဒေဇောဝါယောအစရှိတဲ့ဒီတတ်တဘဝလေးတွေကိုခွဲခြားသိပြီးဉာဏ်နဲ့ရှုတဲ့အပိုင်းမှာယောစီးမှုသဘောတည်းဒီဖွဲ့စည်းမှ ပဋ္ဌာနာဆိုပြီးတော့ကလတုဉာဏ်ယုတ်တရားဉာဏ်ဓာတ်သုံးပါးကိုဖွယ်စည်းပင်နေတဲ့သဘောသို့ဟုတ်ကလတုယုတ်တရားတွေကိုဖွယ်စည်းပင်နေတဲ့သဘောဆိုပြီးယောဂီညာမှာထင်လာတဲ့ဥပဌာနာကာရပိစုပ္ပန်လို့ခေါ်ဆိုအပ်တဲ့ပိစုပ္ပန်အနေအချင်းအဖွင့်ဆိုရေးသားထားပါတယ်အဲ့ဒီဖွင့်စည်းတဲ့သဘောကယောဂီဉာဏ်နဲ့မှသင်္ချာလာပြီဆိုရင်ယောစီတော်သဘောကြောင်းဆိုင်နေပါလေယောဂီပုဂ္ဂိုလ်ကအကယ်၍မြတ်ပေါ့လေကော32ခုထာတဲ့ကဒွေတို့ချွေတို့တလိတို့ပြီးတို့အစရှိတဲ့ဒီအာဘဂဝတ္တ32ခုကိုစနစ်တကျရှုထားတဲ့ယောဂီပုဂ္ဂိုလ်သာဒီရှင်ကမှာဖြစ်ပါစေလွယ်သွားမရှုထားသေးတဲ့ယောဂီပုဂ္ဂိုလ်ဖြစ်ခရင်တော့သွားအတွင်းပါအတွင်းဒါရင်များယူကြနေတဲ့နေရာလောက်ကနေစပြီးတော့ယူစည်းတဲ့ဘက်ကိုရွှေ့ကြည့်ပါတကူလုံးစည်းစင်းနေတဲ့ဘက်ကိုညံနေစိုက်ကြည့်စိုက်ကြည့်လိုက်လို့မှလွယ်လွယ်ကူကူနဲ့မတွေ့ဖြစ်နေပြီဆိုရင်တော့ထုတ်ဖို့ကိုမလုပ်ပါနဲ့ဘူးတဲ့ဘောလေးနဲ့ပဲဖြစ်စေအေးတဲ့ဘောလေးနဲ့ပဲဖြစ်စေသို့မဟုတ်ဒုက္ခနဲ့သဘောနဲ့ပဲဖြစ်စေကြံတတ်တဲ့ကုကုနဲ့တွဲပြီးရှိပါ။အေးတဲ့သဘောပူတဲ့သဘောတွေကမိမိကလွယ်လွယ်ကူကူရှုရတတ်တဲ့ယောဂီပုဂ္ဂိုလ်အဖို့ရှုရတတ်တဲ့ယောဂီဖြစ်နေခြင်းကြောင့်ဒီပူတဲ့သဘောအေးတဲ့သဘောတစ်ခုနဲ့ပဲဖြစ်စေတွဲတဲ့သဘောနဲ့ပဲဖြစ်စေတွဲပြီးရှုလိုက်နေဆိုရင်ဒီယောစီးနေတဲ့သဘောတစ်ခုကိုလည်းညာနဲ့မှလွယ်လွယ်ကူကူနဲ့တွဲနိုင်ပါတယ်နော်ယူစည်းတဲ့သဘောကိုတော့ပက္ခရဏလက္ခဏာဆိုပြီးတော့ဒီလိုအထက်ကရမြတ်ကဖွင့်ဆိုထားတယ်။ယူစည်းတဲ့သဘောဖွင့်စည်းတဲ့သဘောကအဘောဓာတ်ပေါင်းလိုက်တော့ဓာတ်ဘယ်နှပါးဖြစ်သွားလဲ။ဓာတ်ကြီး၄ပါးသဘောတရားက12ခု။အဲဒီ12ခုကိုခုဘုန်းကြီးပြောခဲ့တဲ့အစဉ်အတိုင်းပြန်ပြောမယ်ဆိုရင်တွန်းတာကစရှုထားတယ်နော်။တွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောထောက်ကန်တဲ့သဘောပြောတဲ့သဘောချောတဲ့သဘောပေါ်တဲ့သဘောပူတဲ့သဘောအေးတဲ့သဘောဖွဲ့စည်းတဲ့သဘောညှို့စည်းတဲ့သဘောပေါင်းလိုက်တော့ဘယ်နှခုလဲ၁၂ခုအဲ့ဒီအစဉ်အတိုင်းလေးလဲပထမရှိချင်းရှိနေပါနော်အဲ့ဒီအစဉ်အတိုင်းသွက်လာပြီဆိုလို့ရှိရင်တော့ဘုရားဟောဒေသနာကမှလို့ခေါ်ဆိုအပ်တယ်ဘုရားဟောဒေသနာခြင်းအတန်းရှုခွက်ကိုပြန်ပြောင်းပြီးရှုဖို့ရန်အတွက်အထက်ကရဒီကံမြတ်ကဖွင့်ဆိုထားပါတယ်ဒီလိုဆိုရင်ဘုရားဟောဒေသနာတော်မှာကဘယ်လိုဟောထားတယ်လို့သိဖို့မလိုဘူးလားလိုတယ်ဘုရားကဥနာသပရံဘိကဝေဘိကုဣမမေဝကာယဓာတုသောပိသဝကတိအတ္တိဣမသမိန်ကာယပထဝီဓာတုအာဘောဓာတုဒေဇောဓာတုဝါယောဓာတုတိဆိုပြီးဒီလိုဟောထားတယ်။ဒီခဏအိမ်ကြီးထဲမှာညံပြီးဟူသောလက်ကလေးတွင်းပြီးတော့ရရင်ရတဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိမ်ရင်အိမ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းညံနဲ့စိုက်ကြည့်သမ်းပါကြည့်လိုက်ရင်ဒီခဏအိမ်ထဲမှာပထဝီဓာတ်အာဘောဓာတ်ဒီသောတဝါယောတဆိုတဲ့ဒီတကြီးတွေရှိတယ်တွေ့လိမ့်မယ်လို့ဒီလိုဟောထားတယ်။မြင်အောင်လည်းရှိဖို့ညွှန်ကြားထားတယ်။အဲဒီဟောစဉ်ကပထဝီဓာတ်အာဘောဓာတ်ဒီသောတဝါယောတဖြစ်ပါတယ်။အဲဒီဘုရားဟောထားတဲ့အစဉ်အတိုင်းပြန်ပြီးပြောင်းရှုဖို့လိုတယ်။ဒီလိုရှုဖို့လိုရင်ငါကတည်းကအဲဒီအတိုင်းအစဉ်တိုင်းသင်ပါလာလို့တော့မေးစရာရှိပါတယ်နော်။သင်လို့ရတဲ့ယောဂီများကြရင်တော့သင်ပေးလိုက်ပါတယ်။မင်းမရတဲ့ယောဂီဖြစ်နေရင်တော့ဒွန်းနာလေးကစပြီးသင်ပေးတယ်။ဘာဥပမာနဲ့တူတယ်လဲဆိုရင်ပေါ့။ဤ33လုံးမှာကာယကဘေးကစတယ်မှန်ပေမဲ့လည်းဒီကလေးကဝါလုံးတန်းကစပြီးသင်ပေးမှသဘောပေါက်မှဖြစ်ခဲ့ရင်သူ့ကိုဝါလုံးတန်းကစပြီးတော့သင်ရတယ်။ဝါလုံးတန်းကျင့်ကြသွားပြီဆိုလို့ရှိရင်ဒီကလေးကိုတစ်ဖန်ပြန်ပြီးတော့ကာယကဘေးကနေသင်ပေးရင်လည်းမဖြစ်နိုင်ဘူးလား။ဖြစ်နိုင်ပါတယ်ဒီသဘောပါနော်။ ဘုရားဟောဒေသနာကိုဆန့်ကျင်ပြီးတော့သင်ပေးနေတဲ့သဘောတော့မဟုတ်ဘူးတွန်းတဲ့သဘောလေးကယောဂီအများစုမှရှုမယ်ဆိုရင်လွယ်ကူတဲ့သဘောရှိနေတယ်ဒါကြောင့်ဝါလုံးနှံကစပြီးသင်ပေးခြင်းဖြစ်တယ်ဝါလုံးနှံကနေစပြီးသင်လိုက်လို့ကျင့်ရသွားပြီဆိုလို့ရှိရင်တော့ကာယခုရနေစပြီးပြန်သင်ဖို့မလိုဘူးလားလိုအပ်လားအဲဒါကြောင့်ဘုရားဟောဒေသနာအတိုင်းပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်ဒီအစဉ်တိုင်းရှုရှုမယ်ဆိုတော့မာကြံလေးပျော်ချောဖို့မာပြော့ကြံချောလေးပေါ့ဒီလိုတွဲလေရမာကြံလေးပျော်ချောပေါ့ဒီလိုတွဲလေရပါသို့တော့မာရရှုပြီးတာနဲ့ချက်ချင်းပြော့အောင်ရှုရင်နည်းနည်းအချင်းယူရတယ်ဘာဖြစ်လို့လဲဉာဏ်ကသိမထက်သေးဘူးကြံတာရှုပြီးတာနဲ့ဒီပိုင်းနဲ့ချောတာကိုရှုမယ်ဆိုလဲအချင်းနည်းနည်းယူနေရတယ်လေးတာရှုပြီးတာနဲ့ပေါ့တာကိုချက်ချင်းပေါ့အောင်ရှုမယ်ဆိုလဲအချင်းနည်းနည်းယူနေရတော့ကြားတယ်ရတော့ဂရုပထဝီအုတ်စုလို့ခေါ်ဆိုအပ်တဲ့မာကျန်လေးကိုတတွဲလဟုပထဝီအုတ်စုလို့ခေါ်ဆိုအပ်တဲ့ပျော်ချောပုဂ္ဂိုလ်တတွဲဒီလိုနှစ်တွဲတွဲပြီးရှုလိုက်ရင်တော့ယောဂီကဉာဏ်နည်းနည်းဖြတ်သွားတတ်တယ်ခန့်မှန်မှန်လေးရှုလို့ရတယ်ဘယ်လိုရလဲမာရတခုကိုဖန်ဆင်းလိုက်တဲ့ဒီပင်နေတဲ့မာရတဘောကျမ်းတဲ့သဘောလေးတဲ့သဘောသုံးခုတွဲပြီးတော့ဒီစက်တိုက်ပေါ်တတ်ပါလေပြောတဲ့သဘောတခုကိုဖန်ပြီးရှုလိုက်ရင်လေပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောသဘောတရားသုံးခုသက်တဲ့လူလူဆက်တဲ့ပေါ်တတ်တယ်။အဲဒီလိုပေါ်လာပြီဆိုရင်တော့အဲ့ဒီချုပ်ကနည်းနည်းလေးသွက်တယ်။အဲ့ဒီအတိုင်းပဲချုပ်ပါ။ဓမ္မကျမ်းလေးပြောချောပေါ့ယူစီဖွဲ့စီဦးအေးထောက်တော်အဲ့ဒီအစဉ်တိုင်းချုပ်ပြီးတော့အဲ့ဒီဓမ္မကျမ်းလေးပြောချောပေါ့ယူစီဖွဲ့စီဦးအေးထောက်တော်ဆိုတဲ့ဒီသဘောတရားစနစ်ကိုအစဉ်အတိုင်းမာရရှိရင်လည်းခေါင်းကနေခြေတော့အတိကျမ်းသာရှုတဲ့ကောင်းကနေခြေတော့အတိလေးသာရှုတဲ့ကောင်းကနေခြေတော့အတိသဘောတရားတိုင်းသဘောတရားတိုင်းမှာကောင်းကနေခြေတော့အတိစက်တဲ့ရှုပါသွက်လာပြီညနေမှာတိတ်ဆက်နေပြီတမင်းနေအတွက်မှာကောက12ခုပြည့်ရင်တစ်ခေါက်ပေါ့နော်တမင်းနေအတွက်မှာကောက2ခေါက်3ခေါက်လောက်ရောက်အောင်ကြီးကြီးငယ်ငယ်ကြီးဖြည်းဖြည်းလင်းလင်းသက်သက်ချင်းချင်းရှုနိုင်ပြီဆိုရင်တော့တို့ပုဂ္ဂိုလ်ဘာလုပ်ရမလဲအပေါ်ကနေချုံကြည့်တဲ့စနစ်ကြောင်းပြပါတကယ်လားဒီအတ္တနာရူပကံရအဝိဇ္ဇတောဆိုပြီးတော့အတ္တကရာမြတ်ကရှုခွင့်တနည်းဖော်ပြထားပါတယ်မိမိခန္ဓာကိုယ်တစ်ခုလုံးကိုခြုံငုံပြီးတော့ရှုရတယ်ဘာဖြစ်လဲရှုရလဲသရဝါဒီကငါရှိတယ်သူရှိတယ်ယောက်ျားမိန်းမပုဂ္ဂိုလ်တ attva ရှိတယ်ဆိုတဲ့ဒီတ attva တညာအစွဲကလက်အားကောင်းတယ်ဓကမတန်းရဲ့ဥဒိညက်ကလည်းပထမဒီတ attva တညာကွာရေးကပထမဥဒိညက်ဖြစ်နေတယ်ဒါကြောင့်ကောင်းကြည့်ရင်ကောင်းမရှိတယ်လေပါကိုကြည့်ရင်ကိုမရှိတယ်လေပါလက်ကြည့်လည်းလက်မရှိတယ်လေပါခြေတော့ကြည့်ရင်လည်းခြေတော့မရှိတယ်လေပါလို့ဒီအသိဉာဏ်ပေါ်အောင်ပထမရှုဖို့လိုနေတယ်လိုနေတဲ့အတွက်ကြောင့်တို့ယောဂီပုဂ္ဂိုလ်ကမလုပ်ရမလဲကိုယ်လောကနေစပြီးတော့အပေါ်နဲ့အောင်မြပြီးဒီကိုယ်လုံးကိုခြုံငုံပြီးတော့ဒီတကြီးလေးပါကိုစနစ်သဘောတရားစနစ်ခုကိုမြင်အောင်ရှုပါခေါင်းကနေဘာဖြစ်လို့ဖြိုးအရှုမခိုင်းတယ်လို့မင်းရင်တော့ယောဂီအများစုမှာတတော်အခက်အခဲလေးရှိတတ်ပါတယ်။ခေါင်းကနေဖြိုးပြီးတော့ဒီသဘောတရားစနစ်ကိုဆက်လိုက်ရင်ခေါင်းကြီးကခဲနေတတ်တယ်။ဂုံးတဲ့ကိုဆက်ပြီးရှုလိုက်ရင်လည်းခေါင်းကြီးခဲနေတတ်တယ်။အဲဒီခါမှာတမာတိအဖြစ်နှိမ့်သွက်တတ်ပါတယ်။ဒါကြောင့်ဂုံးတော်ကနေအပေါ်နဲ့အောင်ပြပြီးဒီကုလုံးကိုငုံပြီးတော့အတွဲသဖြင့်ခန္ဓာကိုယ်ရဲ့အတွင်းပိုင်းကိုညံဆိုင်ပြီးတော့မာတဲ့သဘော၊ကျန်းတဲ့သဘော၊လေးတဲ့သဘောပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောပူတဲ့သဘောအေးတဲ့သဘောထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောပေါင်းလိုက်တော့သဘောတရားပဲနဲ့ခုလဲစနစ်ခုအဲ့ဒီစနစ်ခုကိုမြင်အောင်ရှုရပါတယ်ရှုလိုက်တဲ့အချိန်ကမှဒီတဲ့သဘောတရားတွေကဉာဏ်နဲ့မှပြန်တွေ့လို့ပေါ်လာပြီဆိုရင်တော့တသိတက်သွားပြီအဲ့ဒီလိုရှုမဲ့ပုဂ္ဂိုလ်ဒီညကပြောခဲ့တဲ့အတိုင်းပဲသိဥစွာပါလောက်ရမလဲထိုင်နေထိုင်နေမိမိရရှိထားတဲ့အာနာပါနသရုတ်သံတမာတိထူထောင်ပေးရပါတယ်ဒီတမာတိကိုပြန်ထူထောင်ရတယ်ထူထောင်ပြီးမှဒီတကြီးလေးပါသဘောတရားစနစ်ကိုပရမခေါင်းကနေခြေတော့အထိသွက်အောင်ရှုရတယ်ဒါကထိုင်နေထိုင်နေလေးကြည့်ရမယ်ပြီးတော့မှဒီကိုယ်လုံးကိုခြုံငုံပြီးတော့ဒီဓာတ်သဘောတရားစနစ်မျိုးကိုညာနဲ့မြင်အောင်ရှုရတယ်ရှုလိုက်တဲ့အချိန်ကမှယောဂီအများစုမှဖြစ်တတ်တဲ့သဘောတရားကတော့ခန္ဓာကိုယ်မတွေ့တော့ဘဲနဲ့အတုံးခဲကြီးအစုပုံကြီးအဖြစ်နဲ့ဉာဏ်ထဲမှာထင်လာတယ် အဲ့ဒီလိုထင်လာပြီဆိုလို့ရှိရင်တော့ပုံကျသွားပြီ။တန်တဘောတရားအစုပုံပဲတွေ့နေတယ်ခန္ဓာကိုယ်ကြီးမတွေ့တော့ဘူးဆိုလို့ရှိရင်တော့တော်တော်လေးခံကြသွားပါလိမ့်။အဲ့ဒီအချိန်ကမှဒီဓာတ်အတုံးအကဲအစုပုံကြီးမှာမာဇန်လေးပြောချောပေါ့ယောသိပ္ပံဘူရထောက်တွန်းဆိုတဲ့ဒီတဘောတရားစနစ်ကိုသွတ်အောင်ရှုလိုက်လို့ဉာဏ်ကြီးလိုလိုဉာဏ်နဲ့ထင်လာပြီဆိုရင်ထိုအချိန်ကမှမလုပ်ရမလဲ။မာဇန်လေးပြောချောပေါ့ကိုကြည့်ပြီးတော့ပထဝီဓာတ်ယောသိပ္ပံဒီသဘောတရားနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးတော့အာဘောဓာတ်ဘူရေသဘောဣရေသဘောသဘောတရားနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဒီဇောဓာတ်ထောက်ကနဲ့သဘောထောက်ကနဲ့သဘောဒီသဘောတရားနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဝါယောဓာတ်လို့ဒီလိုရှင်းရတယ်မာဇန်လေးပြောချောပေါ့ဆိုတဲ့သဘောတရား၆မျိုးကိုမမြင်မဲနဲ့ပထဝီဓာတ်လို့တော့သွားပြီးမရှိပါနဲ့ယောသိပ္ပံဒီသဘောတရားနှစ်ခုကိုလည်းဉာဏ်နဲ့မြင်အောင်မကြည့်နိုင်ပဲမမြင်ပဲနဲ့အာဘောဓတ်လို့သွားမရှိနဲ့ဘူရသဘောဣရသဘောတရားနှစ်ခုကိုလည်းဉာဏ်နဲ့မမြင်ပဲနဲ့ပြေသောဓတ်လို့သွားမရှိပါနဲ့သောကနဲ့သဘောဒုက္ခနဲ့သဘောနှစ်ခုကိုလည်းမမြင်ပဲနဲ့ဝါယောဓတ်လို့သွားမရှိနဲ့ရှုလိုက်ရင်သုကမထမ်းပဲဖြစ်မယ်တကယ်ဉာဏ်နဲ့ထိုးထွင်းသိတဲ့ကမထမ်းဖြစ်ပါမလားမဖြစ်ဘူးသုကမထံကတော့တကယ်လွတ်လပ်တောင့်တနေတဲ့ရုပ်အစ်စ်ပရမတ္တရားတွေကိုမြင်နိုင်တဲ့သောအားရှိပါမလားမရှိနဲ့နော်ဒါကြောင့်အဲ့ဒီလိုရှုလိုက်ရင်ပထဝီဓာတ်အာဘောဓာတ်ဤသောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်ဤသောဓာတ်ဝါယောဓာတ်မနည်းမမြန်ရှုရတယ်မြန်လို့ရင်လည်းဓာတ်တို့ရဲ့သဘာဝလက္ခဏာတွေကမထင်မရှားဖြစ်နေတတ်တယ်နေလွင့်ရင်လည်းကမ္မထံလမ်းဆုံးကိုမရောက်ဖြစ်တတ်တယ်။ဒါပေမဲ့လို့ဒီနေရာမှာပုံပြီးသတိထားတဲ့နဲ့နောက်ထပ်အချက်တစ်ခုကတော့ခုလိုတကြီးလေးပါဖြင့်သမာဓိကိုပြန်ပြီးထူထောင်နေတဲ့အပိုင်းမှာဓာတ်ကြီးလေးပါရဲ့ပြင်ပအာယုံမှန်သမျှကိုမရှိပါနဲ့ဆိုပြီးအထက်ကရာဤကံများကစည်းကံသတ်မှတ်ပြီးပေးထားပါတယ်ဓာတ်ကြီးလေးပါရဲ့ပြင်ပအာယုံကိုသွားရှုလိုက်လို့ရှိရင်ဓကမတန်ဟုတ်သေးလားမဟုတ်တော့ဘူးဒီအချိန်ခါလေးပြောတာနော်ရှုတဲ့အချိန်ခါရှုရမှာဖြစ်ပါတယ်ခုကဓာတ်ကြီးလေးပါနဲ့သမာဓိထူထောင်စအချိန်ဖြစ်နေတဲ့အတွက်ထိုအချိန်ခါမှာခန္ဓာကိုယ်ထဲမှာဓာတ်ကြီးလေးပါရဲ့ပြင်ပအာယုံလို့ခေါ်ဆိုအပ်တယ်ဘုမြင်တဲ့အာယုံကြားတဲ့အာယုံနာနဲ့အာယုံအစရှိတဲ့ပေါ်ရပေါ်ရတွေကိုလိုက်ရှုမယ်ဆိုလို့ရှိရင်ဓာတ်ကြီးလေးပါနဲ့ထူထောင်နေတဲ့သမာဓိဒီဘေးချော်သွားတဲ့အတွက်အစဉ်အတန်းမှီနေတဲ့စံချိန်မီသမာဓိဖြစ်နိုင်ပါမလားမဖြစ်နိုင်နော်ခုကသမာဓိထူထောင်ဓာတ်ကမထံကိုဖြင့်သမာဓိထူထောင်ကဖြစ်နေပါတယ်ဒါကြောင့်ဓာတ်ကြီးလေးပါရဲ့ပြင်ပအာယုံတွေကိုမရှုပါနဲ့သူချင်းပြင်ပအာယုံဒီပညာလည်းဖြစ်ခြင်းဖြစ်မယ်ပရမတရားတွေလည်းဖြစ်ခြင်းဖြစ်မယ်ဤသည့်အာယံကိုမြတ်ဒီအချိန်ခါမှာမရှိပါနဲ့ဆိုပြီးအလွန်အရေးကြီးတဲ့စိကံသမ္မာချက်တစ်ခုချမှတ်ပေးထားပါရဲ့အဲဒီစိကံသမ္မာချက်ကိုရိုသေစွာလိုက်နာဖို့တော့လိုအပ်ပါတယ်အဲဒီလိုဓာတ်ကြီးလေးပါအပေါ်၌ဘာဝနာစိတ်ကိုညှောစွာကပ်ပြီးဒီနီအောင်ကျိုးသွားလိုက်တဲ့အခါမှာအာနာပါနကမ္မထံဖြင့်သရွတ်တသမာဓိကိုအခြေခံပြီးမှဒီဓာတ်ကမ္မထံကိုကုလာတဲ့အတွက်ထိုယောဂီပုဂ္ဂိုလ်အခုသမာဓိဖြစ်ဖို့ကတော့သိမခက်ဘူးသို့တော်အာနာပါနသရုဒ္ဓံကိုဝိပဿနာ၏အခြေပါရကအဖြစ်နဲ့သမာဓိမထူထောင်ပဲဓာတိလေးပါးဖြင့်စတင်ပြီးသမာဓိထူထောင်တဲ့ပုဂ္ဂိုလ်အဖို့တော့တချို့တချို့ယောဂီများမှဒီပိုင်းမှာနည်းနည်းသမာဓိဖြစ်ဖို့ရန်ခက်ခဲတဲ့ပုဂ္ဂိုလ်လည်းရှိတတ်ပါတယ်လွယ်ကူတဲ့ပုဂ္ဂိုလ်လည်းရှိတတ်ပါတယ်ဘာပေါ်မှာအခြေတည်ပြီးခက်ခဲရတယ်လွယ်ကူရတယ်လို့မြင်ရင်တော့အတိတ်ကဖြစ်ခြင်းရှိပူခဲ့တဲ့ဗာရမီအရှင်အဝါရီပေါ်မှာမူတည်ပြီးတော့ခက်ခဲတဲ့ပုဂ္ဂိုလ်လည်းရှိတယ်လွယ်ကူတဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဘာရမီကတော်တော်လေးရင်ကျောင်းလာပြီးဆိုရင်တော့လွယ်လွယ်ကူကူနဲ့သမာဓိဖြစ်တယ်ဘာရမီကအနည်းငယ်အံ့ျော့နေခဲ့မယ်ဆိုရင်တော့တော်တော်လေးပြင်ပမှန်ကြိုးစားရတဲ့သဘောရှိပါတယ်မဟာသီဝမထင်ရကြီးတို့လိုပေါ့နော်နှစ်ပေါင်း30လောက်ကြိုးစားရတယ်လို့ပေါ့တော်တော်လေးပြင်ပမှန်ခံပြီးတော့ကြိုးစားရတဲ့သဘောတော့ရှိတယ်ဒါတော့အဲ့ဒီလိုကြိုးပမ်းတဲ့အပိုင်းလေးမှာသင်္ကတဏှာကြီးလောက်တော့ငြိမ်ပြီဘလောက်ငြိမ်တယ်လို့မေးရင်တော့တဏှာကြီးလောက်ဆယ်တိုင်းလောက်အထိငြိမ်ပြီဆိုလို့ရှိရင်တော့ထိုပုဂ္ဂိုလ်ဟာဘာလုပ်တဲ့နေလဲထိုအချိန်ကမှာပဏ္ဍတိသမတိတ်ကမ အမိနာမပညာတွေကိုကြော်လွန်လွန်မြောက်သွားအောင်ဖြစ်ပါအမိနာမပညာဆိုတာကဘာတွေလဲပထဝီဓာတ်ဆိုတဲ့နာမည်အာဘောဓာတ်ဆိုတဲ့နာမည်ဒေဇောဓာတ်ဆိုတဲ့နာမည်ဝါယောဓာတ်ဆိုတဲ့နာမည်အဲ့ဒီနာမည်တွေကိုကြော်လွန်သွားအောင်ဖြစ်ပါဘာပြောလို့လဲလဲနာမည်အပေါ်မှာတောင်းတင်မနေစေနဲ့ဓာတ်သဘာဝလက္ခဏာသဘာဝလက္ခဏာအပေါ်မှာဥစားပြီးရှုပါလို့ဒီလိုပြောတယ်စိတ်ကသိငြိမ်းလာပြီဆယ်တိုင်လောက်အတိဇက်တဲ့ငြိမ်းနေပြီဆိုလို့ရှိရင်မိမိကခန္ဓာကြီးစွန့်အင်ရှိခဲ့မယ်ဆိုရင်ပထဝီဓာတ်မှာမာတဲ့သဘောအာဘောဓာတ်မှာယူစည်းတဲ့သဘောဤဇောဓာတ်မှာပူတဲ့သဘောဝါယောဓာတ်မှာထောက်ကန်တဲ့သဘောပေါင်းလိုက်တော့သဘောဘယ်နှခုလဲ၄ခုအဲ့ဒီသဘောတရား၄ခုကိုဥစားပေးရှုနေပါတို့တော့အဲ့ဒီလိုယူတဲ့အခါမှာတချို့ယောဂီတွေကမာရတဘောကြီးကလွန်ခဲ့လာပြီးခေါင်းကြီးတစ်ခုလုံးခဲနေတယ်။ဒုချင်းကမှခန္ဓာကြီးမရှိဖြစ်တတ်တယ်။အဲ့ဒီခါမျိုးကြာရင်မလုပ်ရတယ်လေ။ပြော့တဲ့သဘောပြောင်းဆက်ကြည့်ရတယ်။အဲ့ဒီလိုစိတ်နိုင်အောင်အတွက်မာကြံလေးပြောချောဖို့ယုတိဝဲစီပွေးတော်တော်ဆိုတဲ့သဘောတရားစနစ်ကိုအချိန်ပြည့်ရှိလို့ရအောင်တော်တော်လက်လက်ဖြစ်အောင်လေ့ကျင့်ပါဆိုပြီးပထမခန်းချရတယ်နော်။အခုလိုအခက်ခဲဖြစ်တဲ့အချိန်ခါမှာအသုံးချရမယ်လက်နဲ့ကောင်းတစ်ခုဖြစ်ပါတယ်။ယောဂီပုဂ္ဂိုလ်တဦးဆိုကြပါစို့သူကထိုင်လိုက်ပြီဆိုလို့ရှိရင်တရားထိုင်လိုက်ပြီဆိုလို့ရှိရင်ဒီကောင်မှခဲပြီးတော့အမြဲတမ်းနာနာလာတယ်နာလာတဲ့အချိန်ခါကျတော့သူ့ရဲ့အခက်ခဲကိုသူကပြင်ပြပြီးတော့တရားလျှောက်တဲ့ကောင်မှလာပြီးပြင်ပြပြင်ပြတော့ဘုန်းကြီးကတကယ်ဒီကမကြီးဒီလိုဆိုလို့ရှိရင်တော့အဲ့ဒီလိုခဲပြီးတော့မာလာတဲ့အခါမခန္နိုင်တဲ့အခါဒုက္ခမှာအမတန်နာကျင်ကြဲခတ်မှုတွေဖြစ်လာတဲ့အချိန်ခါမှာအဲ့ဒီဒုက္ခတဏှာလောက်ကိုကွက်ပြီးဓာတ်ကြီးလေးပါးစိုက်ကြည့်ပါစိုက်ကြည့်လိုက်လို့ချင်းအဲ့ဒီဓာတ်ကြီးလေးပါးထဲမှာဘယ်ဓာတ်ကလွန်ကဲနေတယ်ဆိုတာကိုဘုန်းကြီးပြန်ပြီးတော့ပြောပါသူ့ကိုဘုန်းကြီးကပြောလိုက်ပြောလိုက်တဲ့အချိန်ခါကျတော့ဒုက္ခနောက်တစ်ခါလာလျှောက်တယ်တပီးတော့အဲ့ဒီနေရာမှာသိစစ်ချာချာစိုက်ကြည့်လိုက်တော့မာတဲ့သဘောနဲ့ပူတဲ့သဘောတွေကသိလွန်ကဲနေတယ်ဗျာကဲဒီလိုဆိုလို့ချင်းဒီတိုင်းတရားတိုင်းနဲ့အချိန်ခါမှာအဲ့ဒီနေရာကိုပဲပြန်ပြီးတော့ deliver ဆက်ပြီးတော့ပြောတဲ့သဘောနဲ့အေးတဲ့သဘောနှစ်ခုကိုဥစားပေးပြီးတော့ခက်ကြကြရှုပါဉာဏ်နဲ့တက်တဲ့ကိုခစ်တဲ့ရဆိုင်ထားပါလို့သူ့ကိုအကြံဉာဏ်ပေးလိုက်ဓာတ်ဓာတ်ချင်းပြန်ထင်းရပါအဲ့ဒီလိုအကြံဉာဏ်ပေးလိုက်တဲ့အချိန်ခါမှာခொနကမာတန်လေးပြောချောဖို့ယုတ်စီဖန်စီပွေးတော်တွန်းဆိုတဲ့ဒီသဘောတရားစနစ်ခုကိုသွတ်သွတ်လက်လက်ကြည့်ရှုထားနိုင်တဲ့ယောဂီပုဂ္ဂိုလ်ဖြစ်နေခြင်းကြောင့်ဒါကလည်းအကြောင်းတစ်ခုပေါ့။ဒါကလည်းအတိတ်ကပါရမီအရှင်ဝါတတော်လေးအကောင်းနဲ့ရောက်ပြီးတတော်ကောင်းတူလည်းဖြစ်ပါလေ။ဒါကြောင့်ပြောတဲ့သဘောနဲ့ပူတဲ့သဘောဒီနှစ်ခုကိုဥစားပေးပြီးစိုက်လိုက်ထားနဲ့နိုင်အောင်ရှုနိုင်တဲ့အတွက်နောက်ဆုံးမာတဲ့သဘောနဲ့ပူတဲ့သဘောတွေတစ်ဖြည်းဖြည်းယော့ပြီးတော့နာကျင်ကြိတ်ခဲနေတဲ့သဘောတရားတွေလည်းယော့ကင်းသွားတယ်။အဲ့ဒီချိန်ကကစားပြီးနောက်ထပ်ဝိပဿနာပဲရောက်တဲ့အသည့်ဆက်လက်အထောက်တော်လဲဘယ်တော့မှဒီနာတဲ့ဒုက္ခတဏှာမှာပေါ့လေနားတဲ့ကျင်းတဲ့ကြိုက်ခဲတဲ့ယောဂပြန်မပေါ်တော့ဘူးဆိုပြီးဒီလိုပြောသို့တော့ပုဂ္ဂိုလ်ရင်ဒီလိုဖြစ်နေသလားလို့ဒီလိုတော့မေးပြန်ရှိတယ်နော်မဖြစ်နိုင်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်နမူနာဖြစ်နေဆိုရင်ပေါ့ဦးဇင်းတို့ရဲ့သုံးလောကဒုဒ္ဓမြတ်စွာဘုရားခန္ဓာတဲ့ဝေဒနာဖြစ်တယ်အဲ့ဒီလိုတက်တက်ချင်းပြန်ရှိအောင်နဲ့ဒီခန္ဓာတဲ့ဝေဒနာပျောက်သလားမပျောက်ဘူးဖြစ်လို့လေအတိတ်ကအကျိုးပေးနေတဲ့ကံအရှင်ဝါတတ္တိကထင်မြင်နေတယ်ကံအရှင်ဝါလေးကယောနဲ့သွားရင်တော့ပျောက်ကောင်းပျောက်နိုင်တယ်ပေါ့ကံအရှင်ဝါကထင်မြင်နေတယ်ဘုရားရှင်တဏ္ဍာမှာဖြစ်ပေါ်လာတဲ့ဒီခန္ဓာတဲ့ဝေဒနာကမရဏန္တိကဝေဒနာဖြစ်တယ်သိချင်းလျင်အဆုံးအပိုင်းချမ်းရှိတဲ့ဝေဒနာသိမှပျောက်မသိမချင်းဘယ်တော့မှမပျောက်တဲ့ဝေဒနာမျိုးဖြစ်ဘုရားရှင်မန္တမဒီလိုဝေဒနာမျိုးရှိသေးတယ်ဆိုရင်ဒီနေ့ယောဂီပုဂ္ဂိုလ်တွေမှာလည်းဒီလိုဝေဒနာမျိုးတွေမရှိနိုင်ဘူးလားရှိနိုင်ပါတယ်ဒါကြောင့်တရားကျူတိုင်းဝေဒနာအလုံးပြောက်ရမယ်ဆိုရင်ပုံသင်စည်းကမ်းသတ်မှတ်ချက်ချထားဖို့တော့ဖြစ်ပါမလားမဖြစ်နိုင်ဘူးနော်အတိတ်ကအကျိုးပေးနေတဲ့အကုသို့ကံလေးကအရှင်ဝါယောနေလာလို့ကုသိုလ်ကံတွေကိုဇက်တိုက်သမာတိဖြစ်တော့ဇက်တိုက်ယူပန်းလိုက်တဲ့အခါကုသိုလ်ကံအရှင်ဝါတွေကအာကောင်းရင်လည်းဒီအကုသို့ကိုပဲနှိမ့်နေစွမ်းအားရှိတယ်တော့ရှိပါတယ်နော်ကဲဒီမှာယောဂီပြောရင်နောက်ထပ်အတွေ့အကြုံတစ်ခုပေါ့ဒီကမာကြီးတူပဲသူလည်းယောဂိတာပေါင်းတော်တော်သုံးနေပြီပိဋကတော်သာဒီပုံစံအတဲ့အမြဲဖြစ်တယ် ဘယ်လိုပုံစံလဲမျက်စိမှိတ်လိုက်ပြီဆိုရတဲ့ကောင်းကြီးခဲနေမျက်စိမမှိတ်ရဘူးတရားထိုင်မဲ့ဆိုပြီးမျက်စိမှိတ်လိုက်ရင်ကောင်းကြီးခဲနေဘယ်လိုမှဖြေလို့မရဘူးဒီမြရတော့ဘုန်းကြီးကသူ့တက်ကုလိုပေါ့စီကအတိုင်းပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောတန်လေးတွေသင်ပေးနေအောင်ရှုပါဆိုပြီးတိုက်တွန်းတယ်စထိုင်ထိုင်ချင်းပြော့တာချောတာပေါ့တာအမြဲရှုဆိုင်တယ်နေ့ရက်၃ရက်လောက်တော့ရှုလို့နိုင်တယ်၄ရက်၅ရက်လောက်ကျတော့မနိုင်မြန်ဘူးခဲနေတယ်ယူစားပြီးရှုကြည့်ပါပြန်ခဲမြန်တယ်နိုင်လိုက်မနိုင်လိုက်နိုင်လိုက်မနိုင်လိုက်နောက်ဆုံးတော့သူကမနိုင်ဖြစ်ပြီးထွက်ပြေးရောနောက်တစ်ချိန်တစ်နှစ်နှစ်နှစ်ကြာပြန်လာပြန်တယ်ဒီပုံစံတိုင်းပဲသင်ပေးတယ်မနိုင်မြန်ဘူးပြန်ပြေးပြန်နောက်တစ်ချိန်လာပြန်တဲ့မနိုင်မြအောင်ပြန်ပြေးပြန်ဒီလိုပုဂ္ဂိုလ်လည်းမရှိနိုင်ဘူးနော်ရှိနိုင်ပါတယ်ဒါဘာကြောင့်လဲဆိုတော့သူ့ရဲ့အတိတ်ကအကျိုးပေးနေတဲ့အကုသိုလ်ကအချိန်ဝါးတွေကအကောင်းနေတဲ့အချိန်ခါဖြစ်ကောင်းဖြစ်နေပါတယ်ဘာဖြစ်လို့လဲဘုန်းကြီးတို့ဒီဒုက္ခသဟဂုတ်ကာယဝိညာဉ်စိတ်ပေါ့ခုကခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့နာကျင်ကြိမ်ခဲနေတဲ့ဒုက္ခဝေဒနာပဲဒီဒုက္ခသဟဂုတ်ကာယဝိညာဉ်စိတ်ဒီအာဟိအကုသလဝိပယ်စိတ်ဖြစ်ပါတယ်။အာဟိအကုသလဝိပယ်စိတ်ဆိုတာကအတိတ်ဘဝတစ်ခုကပြုစုပြုထောင်ခဲ့တဲ့အကုသိုလ်ကံအရှင်းအဝါကြောင့်ဖြစ်ပေါ်လာရတဲ့ရှင်းရတဲ့ခံစားချက်ဖြစ်တယ်။ဒီအကုသိုလ်ကံအရှင်းအဝါတွေကတိတ်အကောင်းနေပြီဆိုရင်သူ့ရဲ့အကျိုးကဆက်လက်ပြီးဖြစ်နေမှာပဲ။အကုသိုလ်ကံအရှင်းအဝါတွေကလည်းယုံတဲ့ကမိမိကလည်းကုသိုလ်တွေကိုဆက်လက်ပြီးကြိုးပမ်းနေဆိုကြဆိုထိုချင်းခံပါကုသိုလ်ကံကဒီအကုသိုလ်ကံရဲ့အကျိုးကိုဖြတ်တော့နှိမ့်တဲ့ဇွန်အားလေးတွေပေါ်ခြင်းလဲပေါ်လာတတ်ပါလေ။ဒါကြောင့်ကျိန်းစီပြောလို့တော့မရဘူးနော်။ဒါကြောင့်ခုဒီတက်ကြီးလေးပါဖြင့်သမာဓိဆိုတဲ့အချိန်ပိုင်းလေးမှာလဲတခါတည်းရခုနကပြောသလိုပေါ့။စိတ်ကတော်တော်ညင်ဝတ်လာတဲ့အချိန်ခါမှာမာတဲ့သဘောယူစီးတဲ့သဘောပူတဲ့သဘောထောက်တဲ့သဘောဆိုတဲ့ဒီသဘောတရားလေးခုကိုဥသပိပိပြုလိုက်တဲ့အပိုင်းမှာတချို့ယောဂီပုဂ္ဂိုလ်များအဖို့ဒါအတုံးခဲကြီးကိုသွားတွေ့တယ်အဲ့ဒီအတုံးခဲကြီးကိုတွေ့လိုက်တဲ့အပိုင်းမှာဒီအတုံးခဲမှာပဲမာကျမာတဲ့သဘောယူစီးတဲ့သဘောပူတဲ့သဘောထောက်တဲ့သဘောတွေကိုဆက်ပြီးရှုလိုက်လို့ရှင်းရင်မကြခင်အဖြူတွေ့တတ်ပါတယ်မျိုးကိုရောင်တော်လဲတွေ့ခြင်းတွေ့တတ်ပါတယ်တချို့ပုဂ္ဂိုလ်များမှာတော့ခုနကလိုအခက်ခဲတွေရှိနေရင်တော့မာနေရင်ပြော့တဲ့သဘောပြောင်းဆက်ရယူစီးမှုကတိတ်အကောင်းနေရင်ဖွဲ့စည်းမှုသဘောပြောင်းဆက်ပြရပူတဲ့သဘောတွေကတိတ်အကောင်းနေရေးတဲ့သဘောကြောင်းဆိုင်ပြရထောက်ကန်တဲ့သဘောတွေကတိတ်အားများနေတွန့်ကန်တဲ့သဘောလေးနဲ့ပြန်ပြီးတော့ထိမ့်ပြရဒါလေးလုံးမမရရင်တော့ပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောလေးတွေနဲ့ပြန်ပြီးတော့ထိမ့်ပြရပါတယ်တခါတည်းတွန့်ကန်မှုတွေကတိတ်အကောင်းပြီဆိုရင်လည်းထောက်ကန်တဲ့သဘောနဲ့ကြောင်းထိမ့်ပြရဥပမာလေးတစ်ခုပြောရင်ဒီလိုသဘောပေါ်မှာဆံရွက်ကလေးတစ်ခုတင်ထားတယ်လေကလည်းကြိုက်တယ်တိုက်လိုက်တဲ့အချိန်ကမှဒီဆံရွက်ကလေးကတစ်ဖက်ဖြစ်နေလှုပ်နေတော့ငြိမ်သွားကျင်နေဆိုရင်မလုပ်ဘူးလေးတဲ့အရာဝတ္ထုတစ်ခုနဲ့ဖိထားလိုက်ရဆိုချင်းကမှဒီဆံရွက်ကလေးကငြိမ်ပါအဲ့ဒီပုံစံတိုင်းနဲ့ခန္ဓာကိုယ်ကတချို့ယောဂီပုဂ္ဂိုလ်တွေကဒီတွန်းတဲ့တက်တဲ့ကိုသူတို့ကတစ်ဖက်သာရှုလိုက်ရင်ခန္ဓာကိုယ်ကြီးကလှုပ်ပြီးခါနေရောအဲ့ဒီအချိန်ကမှလေးတဲ့တက်နဲ့ကြောင်းပြီးထိမ့်ပြရလေးတဲ့သဘောကိုစိုက်လိုက်တဲ့တစ်ပြိုင်တည်းဒီခန္ဓာကိုယ်ကြီးမှာတွန့်ကန်နေတဲ့တက်တွေကပြင်းပြီးညော့ပြီးတော့ငြိမ်ပတ်တတ်ပါနော်အဲ့ဒီလိုအခက်ခဲလေးတွေကြီးတဲ့အတွက်တန်သဘောတရားစနစ်ကိုယ်ကိုစုံစမ်းသင်ပေးနေရခြင်းဖြစ်ပါတယ်အဲ့ဒီလိုသင်ပြီးတဲ့ယောဂီတို့ကောင်းကတမာရီဖြစ်လာပြီဆိုလို့ရှိရင်တော့ခန္ဓာကြီးစွန့်အိမ်တွေကလည်းပေါ်လာပြီးတဏှာကြီးနှစ်နာရီစသည်ဖြင့်ဓာကြီးလေးပါအာယုန်နဲ့စိတ်ကိုညီဝတ်စွာကတ်ထားနိုင်ပြီဆိုရင်တော့ခန္ဓာကမာရတဲ့ဘောယူစီးတဲ့ဘောပူတဲ့ဘောထောက်တဲ့ဘောဆိုတဲ့ဒီဘောတရားလေးခုကိုဥစားပြီးပြီးတော့တမာရီဆက်လက်ပြီးထရုံပါထရုံလိုက်တဲ့အချိန်ကမှမကြမီအချိန်ကာလအတွင်းမှာမိဖို့ရောင်လို့ညစ်ထက်တဲ့အယောင်တစ်ခုတွေ့နေတယ်ဒီကိုယ်လုံးကိုခြုံထားတဲ့ဘောနင်းနေနင်းကိုနှင်းဝင်လေးကတောင်းနေကိုအုပ်ဆိုင်ထားတဲ့ပုံစံလုံးခန္ဓာကိုယ်ကြီးတစ်ခုလုံးကိုဒီအခုငွေတွေကအုပ်ဆိုင်ထားတဲ့ပုံစံမျိုးညံနေထင်တာတက်အဲ့ဒီလိုထင်လာပြီဆိုလို့ရှိရင်လေမူလရှုနေကြတက်ကိုတော့မထပ်ပါနဲ့သူ့ကိုယ်လည်းဘာမှသိပြီးတော့အာယုံမပြုတ်နဲ့ဩဘာဖြစ်လို့လဲဝဇ္ဇမှာမခိုင်မြဲတတ်တဲ့သဘောရှိနေတယ်အဲ့ဒီလိုဆက်ပြီးဓာကြီးလေးပါဖြင့်တမာတိထုံလိုက်လို့ရှိရင်တမာတိစွန့်ရင်ကထက်လာတဲ့အခါဝါဘန်းဆိုင်လိုဖြူနေတဲ့အဖြူသွားတွေ့အဲ့ဒီအဖြူကလည်းနိုင်ဝက်တနိုင်လောက်ခိုင်ကနေပြီဆိုရင်တော့ခိုင်ကနေပြီဆိုရင်တော့
the Judah Barmi, Yin Yang, the Dragon Picket, you know, any a few miles than you leave ago, the Lagoon, and should get that party. The warm up of Jinny again, so you know, the few gala, now you at the Nile, Kanga, Navy, so you know, Balawamle. The Goloma Junior, and then Mara the Bogo, Chongila, the a few more Mara the Bogo, Chongila. The Goloma Mara the Wajila, the a few only Mara the Wajila, any little Taka Taka, don't we should be at. ဒီအဖြူတော်ကြီးမှာလဲမာတဲ့သဘောကိုလွန်းလွန်းတဲ့သဘောပေါက်တတ်ပါတယ်မာတဲ့သဘောသဘောပေါက်ပြီဆိုရင်နောက်ထပ်သဘောတရားတစ်ခုတို့ကြည့်ကျမ်းတဲ့သဘောဒီကိုယ်လုံးမှာဂျုံပြီးမာတဲ့သဘောကျမ်းတဲ့သဘောစိုက်လိုက်အဲ့ဒီအဖြူတော်ကြီးမှာမာတဲ့သဘောကျမ်းတဲ့သဘောစိုက်လိုက်အဲ့ဒီလွန်းထပ်ကတ္တကရှုရင်မာတဲ့သဘောကျမ်းတဲ့သဘောနှစ်ခုဒီအဖြူတော်ကြီးမှာလဲသဘောပေါက်သွားလိမ့်မယ်သို ခန္ဓာကိုယ်ကြီးမတွေ့တော့ဘူးဆိုမှဒီခန္ဓာအိမ်မှာရှိတဲ့အဖြူတော့မှလားဆိုင်ပါအပြင်ဗိဒ္ဓမရှုကောင်းလို့ပြောတာမဟုတ်ဘူးသွားရှုခဲ့ရင်အဲ့ဒီအဖြူကဒီသင်္ခါမှာအထုဇဖြစ်နေတဲ့အတွက်အဲ့ဒီအဖြူကြီးအစိုက်မခံတတ်ဘူးစိုက်လိုက်တာနဲ့တဖြည်းဖြည်းပျောက်သွားလို့ရှိရင်နောက်တော့ဘာရှုမှမသိဖြစ်သွားတတ်တယ်ဒါကြောင့်ဒီခန္ဓာအိမ်မှာအဖြူတော့ကြီးဖြစ်လာပြီဆိုရင်အဲ့ဒီအဖြူတော့မှာမာတဲ့သဘောကျန်တဲ့သဘောနှစ်ခုသဘောခန္ဓာအိမ်ကြီးမှာမာတဲ့သဘောကျန်တဲ့သဘောနှစ်ခုရှုလိုက်အဖြူတော်ကြီးမှာမာတဲ့သဘောကျန်တဲ့သဘောနှစ်ခုရှုလိုက်ဒီလိုပြောင်းကြည့်အဖြူမှာမာတဲ့သဘောကျန်တဲ့သဘောသဘောပေါက်ပြီဆိုလို့ရှိရင်နောက်တစ်ခုထပ်တို့ကြည့်မာတဲ့သဘောကျန်တဲ့သဘောလေးတဲ့သဘောဒီကိုယ်လုံးကိုကြုံပြီးမာတဲ့သဘောကျန်တဲ့သဘောလေးတဲ့သဘောရှုလိုက်ရှုနေကြအတိုင်းအဖြူတော်ကြီးမှာလည်းမာတဲ့သဘောကျန်တဲ့သဘောလေးတဲ့သဘောသုံးခုမြင်အောင်ဆက်ရှုကြည့်အဲ့ဒီနေ့စနေဖြစ်တဖြည်းဖြည်းတိုးတော့ပါတိုးတော့လိုက်တဲ့အခါဒီကိုယ်လုံးမှာမာတဲ့သဘောကျန်းတဲ့သဘောလေးတဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘောပူတဲ့သဘောရေးတဲ့သဘောထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောအဲ့ဒီသဘောတရား12ခုကိုသဘောပေါက်တယ်လို့ဒီအဖြူတော်ကြီးမှာလည်းအဲ့ဒီ12ခုလုံးကိုသဘောပေါက်အောင်တစတစတိုးပြီးတော့ရှုပါရှုလိုက်တဲ့အချိန်ခါမှာမဖြစ်လည်းလေအဲ့ဒီအဖြူတော်ကြီးမှာမာကျန်လေးပြောချောပေါ့ယောစီပစီပွေးတော်တော်ဆိုတဲ့ဒီသဘောတရား12ခုကိုလွလွကူကူသွတ်သွတ်လက်လက်နဲ့ပြန်တူလလိုညာနဲ့တွေ့လိမ့်မယ်။အဲ့ဒီလိုပြန်တူလလိုညာနဲ့ထင်လာပြီဆိုလို့ရှိရင်သူယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲ။အဲ့ဒီအဖြူတော်ကြီးမှာတည်ရှိနေတဲ့မာကျန်လေးပြောချောပေါ့ကိုကြည့်ပြီးပထဝီဓာတ်ယောစီပစီကြည့်ပြီးတော့အဘောဓာတ်ပူအေးကြည့်ပြီးဒီသောဓာတ်ထောက်တွင်းကြည့်ပြီးဝရောဓာတ်၄ချက်ပြောင်းရှုရတယ်။၄ချက်ပြောင်းရှုလိုက်လို့စိတ်ကငြိမ်ကပ်သွားပြီဆိုလို့ရှိရင်တော့အဲ့ဒီမှာတဏှာဤနှစ်နာရီစက်ပြီဖြင့်ငြိမ်လာပြီဆိုရင်တော့မာတဲ့သဘောယောစီးတဲ့သဘောပူတဲ့သဘောထောက်တဲ့သဘောအဲ့ဒီသဘောတရား၄ခုဥစားပင်ရှိပါအဲ့ဒီလိုဥစားပင်စရင်းနဲ့ရှုလိုက်လို့ချင်းဒီအဖြူတော်ကြီးကဘာဖြစ်သွားတတ်တယ်လဲရေခဲတုံးဖန်တုံးမှန်တုံးလို့ဤသွားလိုက်အဲ့ဒီအကြီးမှလည်းဒစင့်တက်ပြီးယောဂီတော်ကောင်းကမာကျန်လေးပြောချောပေါ့ယောစီးပဲစီဘူရီထောက်တုံးဆိုတဲ့ဒီသဘောတရား၁၂ခုမြင်အောင်ရှုရပါတယ်သဘောတရားစနစ်ကိုမြင်ပြီဆိုလို့ရှိရင်လည်းအဲ့ဒီမှာ၄ချက်ပြန်ပြောင်းရတယ်။မာကျန်လေးပြောချောပုတ်ကိုကြည့်ပြီးပထဝီဓာတ်ယူစီဘွယ်စီကိုကြည့်ပြီးတော့ပါဘောဓာတ်။ဥအေးကိုကြည့်ပြီးဒီဇောဓာတ်။ထောက်တွန်းကိုကြည့်ပြီးတော့ဝါယောဓာတ်၄ချက်ရှိရတယ်။၄ချက်ရှိလိုက်လို့တွက်လာပြီဆိုလို့ရှိရင်တော့အဲ့ဒီမှာမာတဲ့သဘောယူစီတဲ့သဘောပူတဲ့သဘောထောက်တဲ့သဘောဆိုတဲ့ဒီသဘောတရား၄ခုကိုပဲဥစားပေးပြီးတော့ရှုနေပါကျွလိုက်လို့ရှင်းရင်တော့နော်အဋ္ဌကပါရမီတတော်လေးအရှင်ဝါအကောင်းနေတဲ့ယောဂီတတော်ကောင်းများဖြစ်ခဲ့မယ်ဆိုရင်ရှင်ဝါကောင်းနေဆိုတာကတော့အဋ္ဌဘဝထိုးထိုးမှလဲယုဂမထနဂမထတွေကိုသိနေတဲ့ကျရှုဘွက်တတ်တဲ့ယောဂီပုဂ္ဂိုလ်သာဖြစ်ခဲ့မယ်ဆိုရင်တော့ထိုးချင်းခံမကလအမှုန်လေးတွေလောလောနဲ့တွေ့တတ်ပါတယ်မတွေ့ဘူးဘာလို့မလဲမတွေ့ဘူးဆိုလို့ရှိရင်တော့အဲ့ဒီမှာအာကန္တတက်ကိုမြင်အောင်ရှုဖို့လိုအပ်ပါတယ်နော်ပြီးတော့ဒီအာကန္တတက်ကိုရှုဖို့ရအတွက်မြတ်စွာဘုရားရှင်ကိုရိုရင်ကလည်းမဟာယဝလဝရသုတ်တံမှာလည်းဟောထားပါတယ်ရှင်ယဝလကိုဓာတ်ချုပ်ပကမထံမြတ်စွာဘုရားဟောခဲ့တယ်ပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်
အာဂတဓာတ်ဝိညာဏဓာတ်ဆိုပြီးဓာတ်ဘယ်နှပါလဲဓာတ်6ပါအဲ့ဒီမှာအာဂတဓာတ်ကိုရှုဖို့ဘုရားဟောလိုက်တယ်အလားတူပဲပုဂ္ဂိုလ်တည်းအမျိုးကောင်းသားကိုမြတ်စွာဘုရားဓကမထံဟောတဲ့အပိုင်းမှာလဲဒီဓာတ်6ပါးကမထံကိုပဲဟောပြပါတယ်အလားတူပဲတာဝရိသာနတ်ပြည်မှာအမိဓမ္မဒေသနာတော်ကိုဘုရားရှင်ဟောကြားတော်မူတဲ့အပိုင်းမှာလဲတာဝရိသာနတ်ဥဆောင်နေတဲ့သောလောကရတခွင်မဆက်ရောက်လာကြတဲ့တရားနာပရိသတ်ဖြစ်ကြတဲ့နတ်မြတ်အပေါင်းအလုံးကိုလည်းဓာတ်ချုပ်ဘကမတန်ဟောတဲ့အပိုင်းမှာဒီဓာတ်ချုပ်ဘကိုမြတ်စွာဘုရားဟောကြားပြတော်မူခဲ့ပါတယ်နော်အဲဒီတော့ဒီဘုရားရှင်ကအာဂတတ္တကိုရှုဖို့ဟောတယ်အာဂတ္တဆိုတာကဘာလဲယုဂလတို့ရဲ့အကြာအပေါ့နော်ဘာကိုအာဂတ္တတ္တလို့ခေါ်လဲယုဂလတို့ရဲ့အကြာအပေါ့နောက်တနည်းပြောရင်တော့သူ့ကိုပရိစ္ဆေဒယုတ်လို့လည်းခေါ်တယ်။ယုတ်ကလတစ်ခုနဲ့ယုတ်ကလတစ်ခုကို क्वे ပြသွားအောင်ပိုင်းခြားပေးတတ်တဲ့ယုတ်လို့ဒီလိုပါဠိပြန်ထားတယ်။ဒါကယုတ်ကလတစ်ခုဒါကယုတ်ကလတစ်ခုလို့ क्वे ပြသွားအောင်ပိုင်းခြားပေးတယ်ဒီအာဂတတ္တကပိုင်းခြားပေးတယ်။ဒါဒီလိုပိုင်းခြားပေးခြင်းကြောင့်ဒီအာဂတတ္တကိုပရိစ္ဆေဒယုတ်လို့လည်းခေါ်ပါတယ်။ဒီအာဂတတ္တကိုရှုဖို့ရန်ဘုရားရှင်ကညွှန်ကြားတာကဒီယုတ်ကလခေတ္တကအာဂတတ္တကိုမြင်မှဒါကယုတ်ကလတစ်ခုဒါကယုတ်ကလတစ်ခုဒီလိုခွဲခြားသိပြပြီးယောဂီပုဂ္ဂိုလ်ကမြင်မယ်အာဂတတ္တကိုမမြင်သေးဘူးဆိုလို့ရှိရင်ကဒီယုတ်ကလခေတ္တကိုမြင်နိုင်ပါမလားမမြင်နိုင်ဘူးသို့တော့ဒီနေရာမှာဒီလိုဖန်တော့မှန်တော့လို့ကြီးနေတဲ့အကြည်တုံးကြီးဆိုတဲ့သဘောတရားနဲ့ပတ်သက်လို့တချို့ကတန်လျာရှိခြင်းရှိမယ်ဒီဘိန်းနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမေအတ္တကရမှာအာဒါသမန္တရံဝိယဆိုပြီးဥပမာလေးတစ်ခုနဲ့တိတိကျကျဖွင့်ဆိုထားပါတယ်ဝိသုဒ္ဓိမေအတ္တကရခန္ဓာ၅ပါးကိုရှင်းလင်းတင်ပြတဲ့ခန္ဓာအနေဒိတာအပိုင်းရူပခန္ဓာအပိုင်းမှာအတိကျဖွင့်ဆိုထားပါတယ်ရင်းမုံမှန်အပြင်းလို့ကြည်လင်နေတဲ့အကြည်ဓာတ်တွေပါဆိုပြီးတော့ဒီလိုအကြည်ရောက်၅ခုကိုရှင်းထားတယ်ယောလောကမှာဘုရားရှင်ဒီအကြည်ယုတ်ဘယ်နှမျိုးဟောသွားတယ်လို့မေးရင်၅မျိုးဟောသွားပါတယ်ဇက်ခုပတာရမျက်စိအကြည်သောတာပတာရနာအကြည်ကာဏပတာရနာအကြည်ဝိဝါပတာရလျာအကြည်ကာယပတာရကိုယ်အကြည်ဆိုပြီးအကြည်ယုတ်ဘယ်နှမျိုးဟောလဲ၅မျိုးအဲ့ဒီအကြည်ယုတ်တွေကိုညာကမထက်သေးဘူးတဲ့ခုနေယောဂီတွေမိမိတို့လက်ကိုမိမိတို့ပြန်ကြည့်လိုက်ပါအဲ့ဒီလက်မောင်းကြီးဟာတစ်ဆက်ထဲလို့မမြင်ဘူးလားမြင်နေတယ်နော်ဒီနေ့ကြာကြာစိုက်ပြီးကြည့်လိုက်ရင်အဲ့ဒီလက်မောင်းမှာမွေးညင်းပေါက်ကလေးတွေမရှိဘူးလားရှိနေတယ်အပေါက်အကျမရှိဘူးလားရှိပါတယ်ဒါပေမဲ့အမှတ်တမဲ့ကြည့်လိုက်မယ်ဆိုရင်ပေါ့တစ်ဆက်ထဲလို့မထင်ရဘူးလားထင်နေရအဲ့ဒီပုံစံအတိုင်းပဲယောဂီပုဂ္ဂိုလ်ကခေါင်းကဓာကြီးလေးပါရှုလာပြီဉာဏ်ကသိအလွန်ကြီးမထက်သေးဘူးထိုးချင်းကမှဓာကြီးလေးပါကိုအစုလိုက်အပုံလိုက်ကြီးအတုံးလိုက်အခက်လိုက်ကြီးတွတ်တွေ့တွေ့လိုက်တဲ့အချိန်ကမှနောက်ဆုံးခေါင်းကပြောခဲ့တဲ့အတက်အကြီးအတုံးခဲကြီးတွတ်တွေ့ပြီဘာအကြီးလဲလို့မေးတော့ခေါင်းကအကြီးယုတ်ကိုဖျက်ခြင်းဘယ်နှမျိုးဟောထားတယ်လဲ၅မျိုးအဲ့ဒီအကြီးယုတ်၅မျိုးထဲမှာတက္ကုအကြီးတက်ကတော့မျက်လုံးအိမ်အတွင်းမှာပဲရှိတယ်နာကြည်ဓာတ်ကလည်းနာအတွင်းမှာပဲရှိတယ်နှာခေါင်းကြည်ဓာတ်ကလည်းနှာခေါင်းအတွင်းမှာပဲရှိတယ်ရှားကြည်ဓာတ်ကလည်းလျှာအတွင်းမှာပဲရှိတယ်ဒါပြင်းနဲ့လို့ကိုယ်အကြည်ဓာတ်ကြတော့ဒီကုလုံးအနှံပြရှိတယ်လက်ကလေးနဲ့မိမိကိုယ်ကိုမိမိထိကြည့်ပါထိလို့သိနိုင်တဲ့နေရာတိုင်းမှာဒီကာယအကြည်ဓာတ်ရှိတယ်ဒီလိုကာယအကြည်ဓာတ်ရှိနေတဲ့အခါကျတော့ဒီကာယအကြည်ဓာတ်ဥဆောင်နေတဲ့အကြည်ဓာတ်ရုပ်အကြည်ဓာတ်၅ခုကိုအာဂတကိုမြင်အောင်မရှုနိုင်သေးတဲ့အခါအတုံးလိုက်အခက်လည်းကြီးတွတ်တွေ့ခြင်းဖြစ်တယ်။အဲဒီလိုအတုံးလိုက်အခက်လည်းကြီးတွေ့နေတဲ့ယောဂီသတော်ကောင်းကအာဂတဓာတ်ကိုမြင်အောင်ထိုးဆက်ပြီးတော့လင်းအောင်ကြီးစွန့်ရင်အကူကြီးနဲ့ထိုးဆက်ပြီးကြည့်လိုက်တဲ့အခါအာဂတဓာတ်ကိုလည်းမြင်ရောဒီယုတ်ကလတွေလည်းတွားပြီးတော့တွေ့ရော။အဲဒီယုတ်ကလကလေးတွေတွေ့ပြီးဆိုလို့ရှိရင်တော့ယောဂီပုဂ္ဂိုလ်တွေဒီဘက်မှလည်းတွုံးနဲ့တွုံးမတွတ်တတ်ပါဘူး။တချို့ကသကွဲစီလောက်ဆန်းစည်းလောက်စက်ပြီးပြအတုံးလိုက်အခက်လိုက်ကလေးတွေခက်ကြီးကြီးလေးတွေစက်တွေ့တတ်တယ်။တချို့ကြတော့လဲဂရိဘာအနဲ့ပေါ်မှာအလွန်သေးငယ်တဲ့စိမ့်စီလေးတွေကိုစိမ့်လေးတွေကိုစီချဲထားသလိုတော့ပြီးတွေ့တတ်ပါတယ်။အာဂတကိုထိုးဆိုင်လိုက်တဲ့အပိုင်းမှာဘာဖြစ်လို့ဒီလိုပြင်းနေရတယ်လဲလို့မေးတော့ညံကသိပ်ပြီးမထည့်သေးတော့အတုံးခဲကိုခက်သေးသေးတွေ့ခြင်းဖြစ်တယ်။အ အမုံအထိကလအထိအစင်ဒီပြောမနေမရောက်ဘူးဒါကအကြောင်းတစ်ခုနောက်ဂရိဘာယောင်အနဲ့ယောင်ပေါ်မှာစိနေစီခြေထားတယ်လို့ဘာကြောင့်ဒီအနဲ့ယောင်နဲ့ရောတွေ့နေရတယ်လို့မင်းရင်တော့ခန္ဓာအိမ်မှာဓာခွက်ကြည့်လိုက်မယ်ဆိုလို့ရှိရင်ကြီးတဲ့ယုတ်ကလလည်းရှိတယ်မကြီးတဲ့ယုတ်ကလလည်းရှိတယ်ကြီးတဲ့ယုတ်ကလနဲ့မကြီးတဲ့ယုတ်ကလက သမုန်နဲ့စနွေးမို့ကိုသမအောင်ရောပြီးစုပုံထားတယ်လို့ခန္ဓာအင်းတစ်ခုလုံးမှာအနှံပြရှိတယ်အဲဒီလိုရှိနေတဲ့အချိန်ကကြတော့ကြီးတဲ့ယုတ်ကလတည်နဲ့မကြီးတဲ့ယုတ်ကလတည်ရောနှောနေတဲ့အပိုင်းမှာမကြီးတဲ့ယုတ်ကလတည်ကိုယောဂီပုဂ္ဂိုလ်ကလည်းအမုံအတိုင်းမမြင်သေးရင်ခန္ဓာကလိုဂရိဘာအနဲ့ရောက်လို့တသားနဲ့သွားပြီးတွေ့တယ်အဲဒီအချိန်ကမှဒီအသေးဆုံးအတုံးခဲဖြစ်နေတဲ့ကြီးတဲ့အမုံလ ကိုယ်တော်လိုက်တဲ့အချိန်ကမှနောက်ဆုံးကလအမှုန်လေးတွေသွားပြီးတော့တွေ့ပါလိမ့်မယ်အဲ့ဒီကလအမှုန်တွေ့ပြီဆိုတဲ့အခါကျတော့မှယုတ်ပရမတ်တရားတွေကိုစပြီးတော့တစ်ခါသိကြည့်ရပါတယ်ဒီလိုဆိုရင်ဤနိယမှာသင်ချုပ်ကနာမရှင်းတဲ့ပုဂ္ဂိုလ်များရှိကြပါတယ်ဘယ်လိုရှင်းနာမရှင်းတယ်လဲဆိုတော့တချိန်ကဘုန်းကြီးထံစာတစ်စောင်ရောက်လာဘူးလေ ဒီဇာတဲ့မှာဗာရိတ်ထားတယ်လို့မိတော့ဘုန်းကြီးတို့တင်းညွန့်ကြံလေးမှာရုပ်ပိုင်းကိုသင်လိုက်တဲ့ပုဂ္ဂိုလ်များရှိကြဘူးသင်လိုက်တဲ့ပုဒ်ပုဂ္ဂိုလ်များရှိကောင်းရှိပါလိမ့်အဲ့ဒီရုပ်ပိုင်းမှာရုပ်အစစ်ရုပ်အတုဆိုပြီးတော့ရုပ်နှမျိုးခွဲထားတယ်ရုပ်အစစ်ကဘယ်နှမျိုးရှိလဲ၁၈မျိုးရုပ်အတုတွေက၁၀မျိုးရှိတယ်အဲ့ဒီ၁၀မျိုးထဲမှာရုပ်အတုထဲမှာအာကာသတ္တလည်းပါပါတယ ရေသာကျက်ကိုကြည့်ပြီးတော့သုစာထဲမှာဘယ်လိုပေါ်ပြထားလဲရှင်အနုရုဒ္ဓအစရှိတဲ့ရှင်းရှင်းအဘိဓမ္မာဆရာကြီးတွေကပဲမှားသလားတဲ့အရှင်ဘုရားကပဲမှားသလားတဲ့ဘာဖြစ်လို့လဲ။ဟောတော့ရမှာက ယုံနဲ့ဆက်ရှင်ဘာကိုအရှုခိုင်းနေတဲ့အတွက်ရှင်းရှင်းအဘိဓမ္မာဆရာကြီးတွေကပဲမှားမြန်နေသလားတဲ့သူကဒီမေကုန်းလေးလှမ်းမေးတယ်။ကြည့်ယောဂီပုဂ္ဂိုလ်တွေဘယ်လိုသဘောပေါက်ကြလဲ။ဟွန်းဘုရားရှင်ကအာဂတတက်ကိုရှုဖို့ညွှန်ကြားထားပြီးဖြစ်ပါတယ်။မဟာယာဝုလဝါဒတုတ်တံကိုလှမ်းကြည့်ပါနော်။နှုတ်ဒီယုတ်တုတွေကိုဝိပဿနာမရှုဘူးဆိုတာခွန်ကြီးတို့လည်းလက်ခံပါတယ်။ ဘာရှုပ်သွင်းနေတယ်လို့မေးရင်တော့မေးတဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်ဆိုတာနဲ့နမရူပပရိစ္ဆေဒဉာဏ်ဆိုတာဒီနှစ်ခုအတူကမကွဲဘူး။နမရူပပရိစ္ဆေဒဉာဏ်ဆိုတာကဒါကယုတ်တရားဒါကနန္တရားလို့ဉာဏ်နဲ့ပိုင်းခြားယူတာကိုနမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်။ပြည့်စုံပရိက္ခဉာဏ်ဆိုတာကတော့ထိုယုတ်နံတို့ရဲ့အကြောင်းတရားတွေကိုရှားဖွေပြီးဒါကအကြောင်းတရားဒါကအကျိုးတရားလို့ပို
ဟုတ်ပါဘူးဝိပဿနာဆိုတာကဘာကဝိပဿနာခေါ်တယ်လို့မေးတော့အနိစ္စာတိဝတေနဝိဝိတေဟိအာကာရေဟိဓမ္မေပတ္တိတိဝိပဿနာခொနကနာမရူပပရိစ္ဆေဒညာအယသိသိထားတဲ့ယုတ်တရားနှံတရားဥပါဒနဲ့ခန္ဓာ၅ပါးဒီစီရပရိကညာအယသိသိထားတဲ့အကြောင်းတရားအဲ့ဒီအကြောင်းတရားနေနေကတော့ဒီယုတ်နန္ဒီရဲ့ဖြစ်ပြီးပြည့်တဲ့သဘောကိုညာနဲ့မြောင်းကြည့်ပြီးအနိစ္စလို့ရှုတယ်ဖြစ်ချင်းပြည့်ချင်းဖြစ်အနိစ္စကံတရားတဲ့သဘောဒီကိုညာနဲ့မြောင်းကြည့်ပြီးဒုက္ခလို့ရှုတယ်မပြည့်စည်ပဲအကျင့်ကအခိုင်အမာနှစ်သာရအဖြစ်ဒီနည်းနဲ့အတ္တမဟုတ်တဲ့သဘောတရားကိုညာနဲ့မြောင်းကြည့်ပြီးအနတ္တလို့ရှုတယ်အဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးဒီယုတ်နန္ဓမ္မသင်္ခါရတရားဒီအကြောင်းတရားနေနေကတော့ယုတ်နန္ဓမ္မသင်္ခါရတရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုပါသုံးတတ်တဲ့အပိုင်းကသာဝိပဿနာလို့ခေါ်တာခုဘုန်းကြီးကအဲ့ဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုဖို့ဟောနေတဲ့အပိုင်းဟုတ်သလားမဟုတ်သေးဘူးယုတ်ကိုတော့မသိသေးလို့ယုတ်ကိုသိအောင်ဘယ်လိုစရမယ်ဆိုတာလေးကိုဟောနေတာ Yo Yolo Yanga, the Agatha Dago Traga, Yogula Taguna Tugu, Mayoshi, and Pencha Vida, Yok Chinja Agatha Dago, Mamianga, Yogula Go, Miamana, Mamiamu Yogula Goma, Mamiane, Bogo, the Udi, Yogula Taku, Adrema. But we are both Dizo, Wayo, Asin, and Yada, Oza, Zivida, Seku, Badada, Sadi, Yodavodia, Siku, Gogu, Seku, Shida, Nidavodia, Lidigo, Quaja, Sibia, Bishulu, Yahemana. ဥပါဒာရူပတသနာထဥပါဒာယုတ်ဒီကိုဝိပါဒနာရှုဖို့ရန်အတွက်ညွှန်ကြားလိုလို့ဘုရားရှင်ဟောကြားမူခြင်းဖြစ်တယ်လို့ရှင်းထားတယ်။ဘာဆိုလိုတာလဲဆိုတော့ဘုန်းကြီးတို့ယုတ်တရားထဲမှာဘုဒ္ဓယုတ်နဲ့ဥပါဒာယုတ်ဆိုပြီးယုတ်နှစ်မျိုးရှိပါတယ်။ဘုဒ္ဓယုတ်ဆိုတာကခုဘုန်းကြီးဟောနေတဲ့ဓာတ်ကြီးလေးပါပဲ။ဥပါဒာယုတ်ဆိုတာကထိုဘုဒ္ဓယုတ်လို့ခေါ်ဆိုအပ်တဲ့ဓာတ်က
အဲ့ဒီဥပဒေယုတ်ကနဲ့24မျိုးသောယုတ်ကြရည်ရှိတယ်အဲ့ဒီဥပဒေယုတ်24ခုလုံးကိုရှုပါလို့ညွှန်ကြားရင်တဲ့ဥပဒေယုတ်24ခုလုံးကိုရှုပါလို့ညွှန်ကြားတာနဲ့အတူတူပဲလို့ဒီလိုဖွင့်ထုတ်ထားတယ်ဘာကိုကိုးကားတယ်လို့မေးတော့ဘုရားရှင်ဟောကြားတော်မူတဲ့ဒေသနာတော်တွေကိုဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြင့်ယူဆရမယ်လို့ရှင်းလင်းတင်ပြနေတဲ့ကျမ်းစာတစ်ခုရှိတယ်အဲ့ဒီကျမ်း ကျန်တခုဖြစ်ပါတယ်သင်္ကန္နာရှင်မဂ္ဂတ္တပ္ပဥဆောင်နေတဲ့သင်္ကန္နာမထေရရာတို့ကလည်းပါဠိတော်အစည်းအဝေးမှာထည့်သွင်းပြီးတော့ဒီနိတိပါဠိတော်ကြီးကိုထည့်သွင်းပြီးသင်္ကန္နာတင်ထားကြပါတယ်အဲ့ဒီနိတိပါဠိတော်မှာလက္ခဏာဟာရနိတိနီဆိုတဲ့နိတိနီတစ်ခုရှိပါတယ်ဒီလက္ခဏာဟာရနိတိနီဆိုတာကဘာပြောတာလဲလို့မေးရင်တခါတည်းဘုရားရှင်ကလက္ခဏာချင်းတူလို့သတ္တဘဝတွေကိုပေါင်းပြီးဟောသွားတယ ဒီလေးပါကိုမိတွဲပြီးဖြစ်ပေါ်နေတဲ့ယုတ်ချင်းသဘောချင်းတူလို့ပြန်စွာပြကအာဂတတခုထဲမှာကြံနေတဲ့ဥပဒေယုတ်ဒီအလုံးစုပေါင်းပြီးဟောသွားတာဘာဖြစ်လို့ဟောတယ်လဲရှင်ရဟုတ်တာကနားလည်နိုင်တဲ့သွန်အားရှိနေပြီဘာဖြစ်လို့ဒီနားလည်နိုင်တဲ့သွန်အားရှိရတယ်လဲအဲ့ဒီတုတ်တံဖြစ်ပေါ်လာတဲ့အကြောင်းလေးကိုဘုန်းကြီးနည်းနည်းပြောရင်တခါကြီးတွေဒီမကြီးတွေပို့သဘောပေါက်တချိန်မှာရှင်မြတ်စ ကမလှုပ်ဘူးဆိုလို့ရှိရင်ပေါ့လေဘင်းကိုထွန့်နေကြရောင်ကြီးတော်တွေကတန်ခါကိုထိုးဖို့ပြီးတော့အပြင်ကိုမြာမလို့ခေါ်တဲ့အတိုင်းတာအဖြစ်ထွက်လာတယ်ဒါပြမဆိုတာကတော့နည်းနည်းလေးခက်နေတယ်နော်စာပေမှာဒီမြာမပြောခြင်းနဲ့ရောင်ကြီးတော်ကိုဒီမြာမဆိုတဲ့သကလုံးကိုအများအပြားဘာသာပြန်နာကတော့တလန်းဆိုပြီးဘာသာပြန်ကြပါတယ်အဲ့ဒီဘာသာပြန်ဆိုခြင်းနဲ့ပတ်သက်ပြီးတော့ ဒါကြဒီပရိက္ခဒရဖြစ်တော်မူတဲ့မင်းကွန်းစတော်ဘုရားကြီးကတော့သူ့ရဲ့မဟာဗုဒ္ဓဝင်မှာဒီဗျာမကိုသူကအတောင်80ဆိုပြီးဒီလိုသူကအတော့ဖာသာပြန်ထားတယ်နော်ကြည့်စီတော့အဲ့ဒီဘုရားရှင်ရဲ့ဒီပင်ကိုပဂရိရောင်ကြီးတော့ပေါ့လွှတ်ရင်တော့လွတ်တယ်တိုင်တကိုးနဲ့ဖန်ဆင်းလွတ်လိုက်ရင်တော့လွတ်တယ်တိုင်သွားပါတယ်ကိုကပင်ကိုခန္ဓာအိမ်တော်ကထွက်နေတဲ့ရောင်ကြီးတော်ပဲနော်အဲ့ဒီရောင
ကိုမိတိတလုံးကိုဘောအဘောတငံလေးသွားပြီးပတ်ထားတယ်နော်။ရောင်ကြီးတွေကအပြင်ကိုထိုးပေါက်ပြီးတွက်နေတော့သူကဆုံးခံရင်းနဲ့စဉ်းစားတယ်။အော်ဘုရားရှင်ဟာသုံးသနှစ်ပါးသောယောက်ျားများတို့ရဲ့လက္ခဏာနဲ့ပြည့်စုံတော်မူတဲ့ပုဂ္ဂိုလ်ဖြစ်တယ်။အကယ်၍သာလူလောကမှာနေခဲ့မယ်ဆိုရင်စေဂျေဝရမင်းဖြစ်မဲ့ပုဂ္ဂိုလ်ဖြစ်တယ်။အကယ်၍ဘုရားရှင်ကစေဂျေဝရမင်းဖြစ်ခဲ့မယ်ဆိုရ Gujin le guja mabo, no? Ari le se gudore kanjara, oh, yahulaya tanama. Dise guriga, de agon layeno. Mephuye, andre or chidome, so be yashinga, madda ya like it. Madda ya be no good, this is a de golon slay like one. Papirule. Yashino, yuriga, gwenza chido, gongi in le gilo, mea, de golon lema, lelu ya. Era ne fiyashinga, slaybiro ya, si yaula go sumare. And then Naga Viso by Isada Veda, Olariga, Dukuma, Hina, Benita, Dura, Daniga, Corre. The said the Muda and Jamia, Dini, Di Yodiarigo, Nida Mama, Naha Mohu, Nido Ha Madami, Namohu, Nami the Adangaya, Adam Mohu, Yaula, Shuba, Tilup Jamia, Shinja Philip. New Jalay, I think I get a Shinjaga, Babia Mille, Ruba Miwa, Dugada, Ruba Miwa, Dugada, the Vido Yogu, Shua Mala. ဒီလိုမေးလိုက်တဲ့အချိန်ကကြတော့မှာဘုရားရှင်ကဝေဒနာကိုလည်းရှိပါ၊သင်္ခါရကိုလည်းရှိပါ၊သင်္ခါရကိုလည်းရှိပါ၊ဝိညာဉ်ကိုလည်းရှိပါ၊ဒီလိုပြန်ညွှန်ကြားလိုက်။ရှုရမယ့်တရားတွေကဘာတွေလဲ။အတိတ်ခန္ဓာ၅ပါး၊ပစ္စုပန်ခန္ဓာ၅ပါး၊အနာဂတ်ခန္ဓာ၅ပါး။ဣဇ္ဇဒခန္ဓာ၅ပါး၊ဗိဒ္ဓခန္ဓာ၅ပါး။ဟိနခေါ်တဲ့ယုံညာနဲ့ပရိဒတ်ခေါ်တဲ့မုံညာနဲ့ခန္
ဒီနေ့ဥပါဒနဲ့ခန္ဓာ၅ပါးပဲအဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုနေဓမ္မမငါဟာမဟုတ်နေသောဟာမတ္တမိငါမဟုတ်နမေသောအတ္တငါရဲ့အတ္တမဟုတ်လို့ဒီလိုရှုပါဆိုပြီးပြရှင်ကညွှန်ကြားအဲ့လိုညွှန်ကြားလိုက်တဲ့အချိန်ခါမှာငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှုပါဆိုတာနဲ့ အနိစ္စဒုက္ခအနတ္တလို့ရှုပါသူတဲ့အကြောင်းအထက်ကလည်းရှင်းထားပါတယ်သင်ထားတော့ထားလိုက်တော့နော်ဒီတော့ဒီအတိတ်နာကပိစ္ဆုပန်အစ္စဒဗိဒ္ဓဩလာရိကဒုက္ခမဟိနပဏိတဒုရသန္တိကခေါ်တဲ့၁၀တမျိုးသောအချက်ဖြင့်ဒီနေ့တဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတာတင်းပြီးတော့ဝိပဿနာရှုစမ်းပါလို့ဒီလိုဘုရားရှင်ကညွှန်ကြားလိုက်တယ်နည်းနည်းလေးစဉ်းစားကြည့်ကြ
ဘုရားရှင်တို့ရဲ့သဘောကနိလန်ညွှန်ကြားပေးတာပဲဒီကြံစည်စေကုမှုဝိတ္တတိကင်းကြောင့်ရဲ့အတွက်ဘယ်လိုကျင့်ကြံကြုတ်ကိုဘောမြတ်အထုအမေဆိုတဲ့နိလန်ကိုသာညွှန်ကြားပေးတာပါသိတော်မူတယ်နော်ဘယ်လိုရှုပတ်သုံးတဲ့ဒီကြံစည်စေကုမှုတွေကြောက်သွားမယ်ဆိုတာသိတယ်ဘုရားရှင်ကဒီလိုသိလေနဲ့ဘာကြောင့်ရုပ်ကိုရှုဖို့ညွှန်ကြားရတဲ့လေလို့မိတော့ သောတနပါတော့ယောက်ျားမြတ်တို့ရဲ့လက္ခဏာတော်တွေဆိုတာကယုတ်တရားကိုအမိပြုပြီးဖြစ်ပေါ်လာတဲ့ဒီယုတ်တရားတွေအပေါ်မှာသူကတွေ့တံမေမောနေတဲ့အတွက်ယုတ်တရားပေါ်တွေ့တံမေမောတဲ့တဏှာကိုကင်းပြစေခြင်းတဲ့အတွက်ဘုရားကအတိတ်နဲ့ကပြစ္ဆုတ်ပါဇတ်တွေဖြစ်တဲ့တစ္ဆေတမျိုးသားချက်ဖြစ်ဒီနေ့တဲ့ဒီယုတ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတံတင်ပြီးတော့ဝိပဿနာရှုပါလို့ပထမညွ ကျင့်နေတယ်ကျင့်နေခြင်းကြောင့်ဒုက္ခပါပြောပါလျှောက်တယ်အရှင်ပြတပည့်တော်ရုပ်ပဲရှိရမလားဒီလိုလှမ်းပြီးမေးတာမေးတော့မှပြန်ချင်းကရုပ်လည်းရှိပါဝေဒနာလည်းရှိပါပညာလည်းရှိပါသင်္ခါရလည်းရှိပါဝိညာဉ်လည်းရှိပါဆိုပြီးပြန်ပြောလိုက်ပြောလိုက်တော့အဲ့ဒီစကားအချိန်ချာလေးပြီးပြီဆိုကြတော့နော်ရှင်ဥဒ္ဒါစဉ်းစားပြီဘုရားရှင်တို့ရဲ့အဆုံးအမမြည်ဒီအမတန်ရခဲ့ပြီလေမဆက်ပြီးဆုံးခံသွား Yazi lad at that venue that Nanam Yapia, Quaja Savia, be Hoja, Didiamu, Isoma Yusra, Amadan Yagere. Isoma Yanid and Galo Bogo, dear, dealing at Sunkan with Savoyan of Madoro, who Jombian Dor. Jombian Dorbido at the Bay of Matamido, dear, I told her of a Piazzi Sanjari at that. Kanago from your time, Mamma Glinton, you may see maybe the Dinaga visible by Isada Beda, Olariga, Duguma. Enough Benita, Dura, Nandiga, Corte, decide the Mio Champion, Dinita, Dio Diarigo, Nisa, Duga, and the Lakne, don't then be the Dunanu, but the Nashuki. Cabinet, Jarema, better than the cook, Bola Viane. Generally, Buraya, Lataga, Via Musi, Nangamia, Song and Job, so you do a German Janet that day. Papilule. ကျောင်းမှာတကယ်စီမလဲရသေးတယ်နေရာချင်းအင်တီဗက်စင်းလဲတယ်။တောင်းရဲ့သုံးဆောင်ရင်ရှိကြရင်ဒါဒီအလုံးသိမ်းဆက်ပြီးမှသူကဆုံးခံကြွတယ်အလေးထားရှိပါတယ်။ဘာဖြစ်လို့လဲ။သာသနာ့ဘယူဆရှိတဲ့ပုဂ္ဂိုလ်တွေကကျောင်းထဲဝင်လာလိုက်လို့ကြည့်လိုက်လို့အမြင်မတော်တာတွေခမျက်များတွေ့ရင်အော်ဒီကိုရော်တွေဟာသူများလှူတာတွေစပြီးတော့ကျင့်ဥပရိပါကိုဘာမှနားမလဲတဲ့ပုဂ္ဂိုလ်တွေပဲလို့ဒီလိုဆွဆ
ရှင်သာရိပုတ္တရာဂုရုမြတ်ကြီးကရှင်အရှင်ရာဟုလာရဲ့ဥပိ္ပဇ္ဇေဆရာဖြစ်ပါတယ်ဥပိ္ပဇ္ဇေဆရာဖြစ်နေခြင်းကြောင့်သူကဘာဆုံးမလိုက်လဲရာဟုလာအာနာပါနကမ္မထံကိုပွားလို့အာနာကမ္မနာကမ္မထံဒီအမတအကျိုးကြီးတယ်ဆိုပြီးဒီလိုဆုံးမပြီးဆုံးမဆက်သွားတယ်ရှင်ရာဟုလာကတော့စဉ်းစားပြီးရှင်ဖြစ်တတိတော်ကဘုရားဟောလိုက်တဲ့တရားအထုံနေတာရှင်ဖြစ်လာပြီးတော့တတိတော်ဒီကမ္မထံထပ်မပ
အဲ့တော့ဘုရားကလည်းဆုံးမလိုက်ပြီရှင်သာရိပုတ္တရာကလည်းဆုံးမလိုက်ဒီနေ့ဒီနေ့ငါရဲ့ဥပိ္ပဇဉ်ဆရာธรรมငါရဲ့ဘုရားရှင်ธรรมဒီသဲတုအမြအဆုံးမဩဝါဒတွေရပါစီဆိုပြီးနှိမ့်စဉ်သူကသံဃာလေးနဲ့သဲတွေထုတ်ထုတ်ပြီးဘုရားရှင်ရဲ့ကန္တကုရီကြောင်းပဝန်းကျင်မှာအမြဲတမ်းခင်းနေတယ်ဒီတော့ဆရာသမားတို့ရဲ့အဆုံးမဆိုတာလည်းအမတန်ရခဲ့တယ်ဘုရားရှင်ရဲ့အဆုံးမဆိုတာလည်းအမတန်ရခဲ့တယ်အဲ့ဒီလိုရခဲ့တဲ့သဘောရှိချင်းကြောင့်ဘုရားရှင်ဆုံးမတဲ့အတိုင်းပဲသူကအတိဏကပိစုပန်ဣဇ္ဇတဗိဒ္ဓသတိပဲ၁၁မျိုးသောအချက်ဖြင့်ဒီနည်းနဲ့ဒီခန္ဓာ၅ပါးကိုသူကဝိပဿနာတွင်တွင်ရှုနေပါတယ်ရှုနေပင်နဲ့လို့အင်းဒီတဲ့ကမြင်ကြသိတော့မဲ့ကုန်နိဗ္ဗာန်ကတော့မဆိုင်သေးဘူးသို့တော်သူကအဲ့ဒီအချိန်ခါမှာနည်းနည်းရှားဝင်ပြနဲ့ပြဿနာလေးတစ်ခုရှိတယ်ဘုရားရှင်ကထိုနေ့မျိုးရင်းမှာဆုံးဖုံးပေးပါတယ်ဆုံးဖို့ပြတဲ့အချိန်ကမှလည်းကျောင်းမှာရာဟုလာတပါတော့ကြံခဲ့တယ်ကွယ်မင်းတို့သွားဆုံးဖို့လိုက်လို့ဘယ်တော့မှမပြောအရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းရာဟုလာတပါတော့ကျောင်းမှာကြံခဲ့တယ်သူ့တည်းဆုံးလေးယူသွားအောင်မတော်မယ်ဆိုတဲ့စိတ်ထားနည်းနည်းမှမဖြစ်ဘူးယူလည်းမသွားဘူးရှင်ရာဟုလာဘက်ကပြန်ပြီးကြည့်လိုက်ပြန်တော့လေငါကျောင်းမှာတရားအထုတ်ပြီးထိုင်နေတာငါရဲ့ဘုရားရှင်လည်းသိတယ်ငါရဲ့ဗကမေတော်ဖြစ်တဲ့ဘုရားရှင်လည်းသိတယ်ဦးမင်းရဲ့ဆရာဖြစ်တဲ့ရှင်သာရိပုတ္တရာကြီးလည်းသိတယ်သူတို့ငါ့အတွက်တော့ဆွင့်ယူလာမှာပဲမလားနိုင်ရင်လည်းတယောက်ယောက်တော့အပုတ်ခဲနေမှာပဲဆိုတဲ့ဒီစိတ်ဓာတ်ကလေးနည်းနည်းတော့မဖြစ်ဘူးဘယ်နေတော့တရားနာပရိသတ်တွေကောင်းလားမကောင်းလားဟမ်ကောင်းတယ်ကောင်းရင်တည်းနဲ့ဖန်ကြရင်အဲ့ဒီလိုကြင့်မလားသူကသူတို့ကောင်းလို့ကတူအပေါ်မှာတူအပြစ်ကိုမမြင်ကြဘူးခွင့်လွတ်နိုင်တဲ့စိတ်ဓာတ်အမြင်ရှိကြဒါဟာသူတော်ကောင်းတို့ရဲ့ဓမ္မတာပဲခွင့်လွတ်နိုင်တဲ့စိတ်ဓာတ်ရှိခြင်းနဲ့ခွင့်မလွတ်နိုင်တဲ့စိတ်ဓာတ်ရှိခြင်းဒီဘယ်ရင်းကကုသိုလ်တရားတိုးပွားဖို့ရန်အကြောင်းဖြစ်တယ်လေခွင့်လွတ်နိုင်တဲ့စိတ်ဓာတ်ကကုသိုလ်တရားတိုးပွားဖို့ရန်အတွက်အကြောင်းတရားဖြစ်ပါတယ်ဒါကြောင့်ဒီနေ့တရားနာနေတဲ့ပုဂ္ဂိုလ်တွေလည်းအားလုံးပဲဘုန်းကြီးကတော့ခွင့်လွတ်နိုင်တဲ့စိတ်ဓာတ်လေးအမြဲတမ်းရှိနေကြပါလေနော်ကဲညနေကျန်ရောက်ပြီညနေကျန်ရောက်တော့ရှင်ရာဟုလကစဉ်းစားတယ်ဥပိ္ပဇဉ်ဆရာရဲ့အဆုံးမဆိုတာကရခဲ့တယ်ဒီတော့ဥပိ္ပဇဉ်ဆရာတော်ကငါကိုအာနာပါနာကမ္မထံပွားများအထုပ်ဖို့ရန်အတွက်ဆုံးဆုံးမသွားတယ်ဒီဆုံးမကိုငါမလိုက်နိုင်ဘူးဆိုရင်ငါဥပိ္ပဇဉ်ဆရာရဲ့စကားကိုနားမထောင်ရကြမယ်ဘုရားရှင်ကလည်းငါကိုတော့ဆုံးဆုံးမပြီးပြီဆုံးဆုံးမတတ်တဲ့အတိုင်းလည်းငါလည်းရှုတော့ပြီးပြီဒီတော့ဥပိ္ပဇဉ်ဆရာရဲ့အဆုံးမအတိုင်းဒီအာနာပါနာကမ္မထံကိုဘယ်ပုံဘယ်ပန်းဘယ်နည်းလားအဖြစ်ကြည်ကြံကြကိုပွားများအထုပ်အောင်ဆိုတာငါဘုရားရှင်တန်သွားရှောက်မှတော်တော့မယ်ဆိုပြီးညနေကျန်အကဘုရားရှင်တန်သွားတယ်
ကျန်တော်ပြီးတော့ဗျာရှင်တဲ့အကျိုးအကျွန်းတင်ပြဆရာထားပါတယ်တင်ပြလျောက်ထားတော့ဗျာရှင်ကသူ့ကိုအာနာပါနကမ္မထအရင်ဟောမပေးဘူးမဟောပေးလေအဲ့ဒီဓာတ်၆ပါးကမ္မထကိုအရင်ဟောပေးလိုက်ဘဒဝီဓာတ်ကို20အလုံးကြဘူးကြလိမ့်မယ်ဒီထက်နော်သံမေမွန်ကြီးခြေသက်လက်သက်တော့ရေစက်နေပြီဘဒဝီကုဋ္ဌာတ သနဘာမှာလည်းဓာကြီးလေးပါအဘောဒ္ဒဥဆောင်နေတဲ့ဓာကြီးလေးပါမြောင်းရှုဖို့ညွှန်ကြပေးတယ်။ဒေဇောကုဋ္ဌာတလေးမျိုးမှာလည်းဒေဇောဒ္ဒဥဆောင်နေတဲ့ဓာကြီးလေးပါမြောင်းရှုဖို့ညွှန်ကြပေးလိုက်။ဝါယောကုဋ္ဌာတချုပ်ဘာမှာလည်းဝါယောဒ္ဒဥဆောင်နေတဲ့ဓာကြီးလေးပါမြောင်းရှုဖို့ညွှန်ကြပေးလိုက်။ပြီးတော့အာဂတ္တဒ္ဒရှုဖို့ညွှန်ကြတယ်ပြီးတော့မှဝိညာဏဒ္ဒရှုဖို့ညွှန်ကြတယ ဒီနေ့တဲ့ယုတ်ကြရတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့တွင်းနည်းဝိပဿနာရှုတတ်တဲ့ပုဂ္ဂိုလ်ဟုတ်သလားမဟုတ်ဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲဟုတ်နေပြီရှုရမယ်ဆိုတာကသိသလားမသိဘူးလားလို့မေးရင်ကဘယ်လိုဖြစ်မလဲသိနေပြီနားလည်းပြီးတာပုဂ္ဂိုလ်နားလည်းပြီးတာပုဂ္ဂိုလ်အချင်းချင်းပြောတယ်ဆိုတာကအကုန်လုံးလုံးစီပါစီလိုက်ပြောနေဖို့လိုသေးလားမလိုတော့ ဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ္စကိုဒီကိစ
ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့ဒီနေ့ကျတော့
ကတရားလာပြီးနာခံနေတဲ့ယောဂီကနားလည်တဲ့ယောဂီဖြစ်ခဲ့ရင်တခါတည်းအခုလိုပေါ့အာဂန္တတက်ခဲ့သူတခုလောက်ကိုပဲရှုဖို့ရန်အတွက်ညွှန်ကြားပေးလိုက်ဘာဖြစ်လို့လဲဒီလိုရှုပါလို့အာဂန္တတက်ကိုမြင်အောင်ရှုပါဆိုရင်ဥပဒေဥဒ္ဓီအလုံးကိုရှုပါလို့ပြောတာနဲ့အတူတူပဲဆိုတာရှင်ရဟုတာကသိလဲသိတယ်ရှုလဲရှုတတ်နေတယ်အဲ့ဒါကြောင့်ဘုရားရှင်ကညွှန်ကြားလိုက်တယ်